တပ်ပိုင်မျိုးစုပြီးဖက်ရှားခံရပြီးယာယီခေလုံးနေတဲ့ဘကိုးတိုင်းအလိုင်းနီကျေးရွာအောင်သိတိကျောင်းတိုက်ကနေဒီလ9ရက်နေ့နောက်ဆုံးထားဖက်ရှားဖို့ဘကိုးတိုင်းဥချိုရေးအဖွဲ့ကလှဲကူးမြို့နယ်သမီးလေးရွာကအင်အောင်စုတွေကိုအကြောင်းကြားထားပါတယ်ညွန်ကြားချက်အတိုင်းမလိုက်နိုင်အရေးယူမယ်လို့စာပေးပို့ထားတဲ့အကြောင်းလဲအောင်သိတိကျောင်းတိုက်ဆရာတော်ဦးအက်ကဓမ္မကမိတ်ပါတယ်တမီးလေးရွာကရရအထုပ်ဆွဲထွက်လာရတဲ့ရွာသားတွေဟာအလိုင်းနီဆယ်နားမှာယာယီတဲထုံးနေရာကကျောင်းသားတွေရှိတဲ့အင်တော်စု30စုကိုနေထိုင်ခွင့်ပေးလို့အင်တော်စု66စုကလူ180ကျော်ကိုကျောင်းဝင်းထဲကဓမ္မယူမှဆရာတော်ကနေရာချထားပေးထားပါတယ်ကျောင်းဆောင်မွေးတွေပြီးဆုံးသွားပြီးတဲ့နောက်အဲ့ဒီအိမ်တော်30စုကိုမတ်လ3ရက်ကဖျက်သိမ်းတယ်လို့ဆရာတော်ဦးအက်ကဓမ္မကမိတ်ကြားပါတယ်
။အဲ3ရက်နေ့က30လုံးဖျက်ပေးရတဲ့နေ့မှာဦးဇင်းအဲဦးလာတန်ကိုပုံဆက်တယ်။သူကပြောထားတာဟိုဒီလူတွေကိုနေဝင်ရဖို့အတွက်ကိုယ်တိုင်ဝင်ကြီးချုပ်ကိုလမ်းပြီးတော့အကြောင်းကြားထားပေးမယ်တဲ့။အဲ့နေ့ကပုံဆက်တဲ့အချိန်လဲကြလဲကြအောင်သူကိုယ်တိုင်ပြောလို့တော့မရဘူးတဲ့ဝင်ကြီးပြောမှရတာတဲ့အဲသူမပြောရသေးဘူးပေါ့နော်။အဲ့ဒါတို့တခါကြီးကအစားတောင်းဝယူထားလေလို့တခါကြီးပြောပေးမယ်လို့ပြောတာအဲ့ဒါအခုဟိုကလာဖြတ်နေပြီလို့ပြောလိုက်တာဒီမှာတက်နိုင်ဘူးတဲ့ကိစ္စကတော့
ပြည်ခိုင်ဖြိုးပါတီလက်ကုမျိုးနဲ့အမှတ်နှစ်မဲဆန္ဒနဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးလာတန်းကအိမ်တော်စု159စုကိုလက်ကုမျိုးနဲ့ဝရားကုန်းရွာနာမှာနေရာချထားပေးမယ်လို့ပြောကြားခဲ့တာပါတမီးလေးရွာသားမကလက်ကြိုက်အုပ်ဖို့ထိပန်နာတောင်လုံးမြောင်းအင်ပတီဝါပငယ်စားတဲ့ရွာတွေလည်းဖြတ်သိမ်းခံရတာပါ။အ
ခုလောလောဆယ်သူတို့ရွာပြီးမှပဲကတ်နေ။ရွာပြီးမှနေတာပဲမရတော့ဘူး။အခုနေတာကလေ။ရွာပါဖြတ်တော့ဖုန်းကြောင်ကတ်နေကြတယ်။အဲနေတဲ့ဖုန်းကြောင်ကစစ်သားတွေက19ယောက်။ဘူကြီးကောင်းဆောင်ထွေးနဲ့ထွန်းထွန်းဝင်းရနေပြီးတော့ဆဲဆိုပြီးတော့ဝိုင်းဖြတ်တာရတယ်19ယောက်က။တနက် KMI ရောက်တက်ကတောင်းတော့လုံး
။သမီးလေးရာအတွက်ရာထားတယ်ဆိုတဲ့နေရာဟာရေဝစ်ပြီးလောက်ကန်စားတော့ဖို့အခက်အခဲရှိတဲ့နေရာဖြစ်ပါတယ်။တကြောက်တချို့ကအဲ့ဒီနေရာကိုလက်ခံမိမဲ့တချို့ကလက်မခံလိုကြဘူးလို့လဲသမီးလေးရွာကမချောစုကပြောပါတယ
်ပြင်းမဲ့ဆိုရင်လည်းတကယ်ကောင်းကောင်းနေရာလေးမှာပဲပေါ့နော်ဆင်းရဲသားနဲ့တူတူတန်တန်လေးတန်မဲ့နေရာလေးလောက်ဆိုရင်တော့တော်သေးတာပေါ့အခုကဒုက္ခတွေနဲ့တန်တဲ့နေရာကြီးလိုမျိုးဖြစ်နေတော့ကျမတို့ကဒုက္ခတွေရဲ့ဒုက္ခတွေပဲထက်ရောက်နေတဲ့နေရာမျိုးကိုရောက်နေတာဆိုတော့အတွေ့ရတွေကတ်တက်တာပေါ့နော်ဘလို့တွေတွေ့ရမှန်းတော့ကိုကိုမသိဘူးပေါ့
သမီးလေးရွာကမချောစုပြောကြားသွားတာပါရှင်